ိုင်ငံတစ်ခုမှာပြည်သူတွေပြောချွင်နေတယ်ဆိုရင်အစိုးရကောင်းတရားရှိတယ်။ပြည်သူတွေညှိတွားစိတ်တက်နေတယ်ဆိုရင်တော့ညံ့ဖျင်းတဲ့အစိုးရတရားအောင်မှာနေနေကြရတယ်လို့ဆိုပါတယ်။ဒီတစ်ပတ်မှာတော့ကျွန်တော်တို့မြန်မာပြည်သူတွေဘလို့ချင်းတွေကိုပိုင်ဆိုင်နေကြတယ်လေ။နိုင်ငံတကာခီးသွားတွေရဲ့မြန်မာပြည်ပေါ်အမြင်ကဘလို့ရှိပါသလဲဆိုတဲ့အချက်ကိုဆွေးနွေးကြည့်ကြရအောင်ပါ။ဘီယန်နဲ့နိုင်ငံဟနွိုင်းမြို့တော်ကိုအလဲရောက်သွားတဲ့မြန်မာလူမျိုးတစ်ယောက်ကသူ့ရဲ့ခံစားမှုကိုအခုလိုရင်ဖွင့်နေပူပါလေ။ကျွန်တော်တို့တွေနိုင်ငံရေးစိတ်ဝင်စားစားအရွယ်တုန်းကအင်ဒိုချိုင်းနာစစ်ပွဲနဲ့ဗီယန်နမ်လွတ်မြောက်ရေးတိုက်ပွဲတွေကိုရင်ပါကျွမ်းဝင်ခဲ့ကြပါတယ်။ငူယန်ပန်ထရိုင်း ဟိုချီမင်း ဒင်ဗင်ဖူးတိုက်ပွဲတွေကထိတ်ဆုံးမှနေရာယူထားတယ်ဆိုပါတော့။ဟနွိုင်းကိုရောက်လာတော့ဟိုချီမင်းပြလိုက်တရှိရာကိုသွားဖို့အတွက်ဒင်ဗင်ဖူးလမ်းမကြီးအတိုင်းရှောက်လာမိတယ်။လမ်းမကြီးရဲ့တစ်ပတ်ချက်မှာစစ်ပိုင်းပြတိုင်းနဲ့လီနန်ပန်းညံလဲတရှိနေတယ်လေ။အန်ဟိုဘူကောင်းတာကနေကင်းနေလဲမှာဟိုချီမင်းပြတိုင်းနဲ့ဒင်ဗင်ဖူးစစ်ပိုင်းပြတိုင်းဒီဟာကမ္ဘာလက်ခီးသွားတွေနဲ့ပြည့်နှက်နေပြီမဲ့ညာဘက်ကိုရောက်ပြီဆိုရင်ပြတိုက်တွိုက်လမ်းမာတွေရင်းမြင်တွေပေါ်မှာမိန်းကလေးတပ်ပုံတွေကိုပြပြီးအသွေးသားရောက်တဲ့ဆိုင်ကယ်သမားတွေနဲ့စီကားနေကြတယ်။ကျွန်တော်တို့ကသာသမိုင်းတွေ BNN စစ်ပွဲတွေကိုစိတ်ဝင်စားရှိနေပြီမဲ့ BNN ပြည်သူတွေကတော့အတိတ်ကိုခွဲထွက်သွားကြနေပုံပါပဲ။ကွန်မန်ဒါခေါင်းဆောင်တွေကလည်းသူတို့သားသမီးတွေကိုအနောက်တိုင်းနိုင်ငံတွေမှာကျောင်းထားကြကြတယ်လို့လူငယ်တွေကလည်းလွတ်လပ်မှုနဲ့ချမ်းသာကြွယ်ဝမှုကိုတောင်းတနေကြပါတယ်။သူပြောတဲ့လူပါပဲ။ဘီယန်နမ်ပြည်သူတွေနိုင်ငံရေးသမားတွေကလက်တွေ့ပူကြပုံရပါတယ်။ဘီယန်နမ်ကွန်မန်ဒါဟာဆိုင်ကုန်းလို့ခေါ်တဲ့ဟိုချီမင်းကိုတိမ့်ပိုက်နိုင်ခဲ့တဲ့1995ခုနှစ်လောက်ကစပြီးအောင်ပွဲမှာရင်မူတာယာနေတာထက်အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပုံမှန်ဖြစ်လာအောင်ကြိုးစားခဲ့ပါတယ်။တိန့်ဆောင်ပိန်လက်ထက်မှာဖြစ်ပွားခဲ့တဲ့တဲ့ဘီယန်နမ်ဆက်ပွဲအပြီးမှာတော့ဘီယန်နမ်နိုင်ငံဟာအမေရိကန်နဲ့ပုံမူနီးစပ်ချင်ခဲ့ပါတယ်။တဲ့ဦးလွှမ်းမှုကို1,000ကျော်ခန့်ခဲ့ရတဲ့ဘီယန်နမ်ဟာတဲ့ကွန်မန်ဒါတွေဟာဒေတာတွေကျူးကျော်မှုကိုအချိန်မရွေးလုပ်နိုင်တယ်ဆိုပြီးခံမှန်းတက်ဖြတ်စိုးရိမ်နေကြပါတယ်။ဟွန်ကီယန်ဆိုတဲ့ရေကန်ကြီးကဟန်နွိုင်းမြို့လေကောင်တင်ဂီတာပေါ့။ရေကန်ကြီးတဝိုင်မှာဟန်နွိုင်းမြို့ကိုစတင်တီထောင်ခဲ့တဲ့လီထိုင်တိုရဲ့ရုပ်ထုကြီးကကြီးမားခံကြစွာတရှိနေလို့ကလေးတွေကအဲ့ဒီရင်ပြေပေါ်မှာစကိတ်စီးလေ့ကျင့်နေကြပါတယ်။စနေတနင်္ဂနွေဆိုရင်ရေကန်ကြီးတဝိုင်ဟာပွဲစဉ်တိုင်းကြီးတစ်ခုလိုပဲညနေတီထိကြိတ်ကြိတ်တိုးနေပါတယ်။ဘီယန်နမ်ရဲ့ကြောင်းလဲမှုကိုအဲ့ဒီရေကန်ကြီးဘေးညင်ကွင်းတွေကသတိခံနေပါတယ်။မျိုးစပ်တွေက K-pop ချစ်သူတွေဖြစ်နေပါတယ်။လက်တင်အမေရိကအမေရိကန်တချင်းတွေနဲ့ပြည့်နှက်နေပါတယ်။ညာဆေးကိုကြည့်လိုက်ပြန်တော့လဲနိုင်ငံသားတွေကဘီယန်နမ်လုံပစ္စည်းတွေကိုဈေးပေါ်ပေါ်နဲ့ဝယ်ယူနေကြပါတယ်။အမေရိကန်နိုင်ငံကနာမည်ကြီးလူသုံးကုန်ပစ္စည်းတွေကိုဘီယန်နမ်မှာထုတ်လုပ်လေ့ရှိကြပါတယ်။သူတို့ပျော်ရွှင်နေတာကိုကြည့်ပြီးကိုယ့်မြန်မာပြည်ကိုသွားသတိရမိပါတယ်။ကိုယ်နိုင်ငံမှာဆိုရင်လဲဒီလိုနေရာတွေကအများကြီးပါမန္တလေးကျုံကံတော်ကြီးနဲ့ရေကန်ကြီးတွေကမြို့သီးသီးမှာတည်ရှိနေကြတယ်လीဒါပေမဲ့ပြဿနာကလုံခြုံမှုမပေးနိုင်ပါဘူးဘီယန်နမ်နိုင်ငံမှာကညနေပြီးအထိရေကန်ကြီးဘေးမှာပျော်ရွှင်နေကြတယ်ရာဆွတ်မှုတွေကလည်းမချားရသလိုနိုင်ငံသားတွေကိုလိမ်ညာလူရက်တဲ့သတင်းတွေမဖတ်ရတော့ကမ္ဘာလက်ခီးသွားတွေကလာကြတာပေါ့မြန်မာပြည်မှာတော့ညာဘက်မှာလူရက်တပ်ဖြတ်မှုတွေကိုကြားနေကြတော့ပြည်သူတွေကိုယ်တိုင်ကညဆိုရင်အပြင်ထွက်မှာကြောက်နေကြပါတယ်နောက်ထပ်အရေးကြီးတဲ့အချက်တစ်ချက်ကတော့ယူသားမှုပဲဖြစ်ပါတယ်။ BNN ဟာပီကင်းဘန်ကောက်ကလူတွေလူလိမ့်လဲလဲပြားမှုတွေတိတ်မတွေ့ရပါဘူး။ပြည်သူတွေကိုယ်တိုင်ကနိုင်ငံသားတွေပေါ်လူနေထွေထွေကြိုးဆိုကြနေပါတယ်။ဇီတင်ယူတာလိမ့်ညာခေါ်တာတွေမကြိုက်ပါကြပါဘူး။အဲ့ဒီလမ်းညွှန်တွေဟာနိုင်ငံသားတွေဘက်ကရပ်တည်ပြီးဈေးဆက်ပေးနေရှိပါတယ်။ဒါကြောင့်လဲ BNN ကိုအလဲလာကြတဲ့နိုင်ငံသားတွေဟာ BNN တွေရဲ့ယူသားမှုနဲ့လုံခြုံမှုကိုသဘောကျတက်သက်တာကြောင့်တခြားသူတွေအနေနဲ့ဒီတိုင်းမျိုးကိုလာလေဖို့ရည်ညွှန်းဖိတ်ခေါ်လေးရှိကြပါလေ။တက်တဲ့စတိုင်းရန်ကုန်မြို့စကောလန်တရုတ်တမ်းမှဖြစ်ပွားခဲ့တဲ့ဖြစ်မြင်ကွင်းလေးကိုသတိရလိုက်မိပါလေ။စားတောက်ဆိုင်ပန်ရှင်တရုတ်ကနိုင်ငံသားကိုအချင်းဖမ်းမှုကြောင့်ပြဿနာတက်ရတဲ့ဖြစ်ပျက်ပါ။မြန်မာဝင်9,000လောက်ပဲကြားတဲ့ဟာကိုတသိန်းကျော်လိမ်တောင်းမှုကြောင့်နိုင်ငံသားကောင်လေးကတဲခုကံမှာကြံရစ်တဲ့သူ့အဖော်တွေကိုဒေါ်လာတကြီးရှင်းပြနေပါလေ။တကယ်တော့ကမ္ဘာပတ်နေတဲ့ခီးသွားတွေဟာသူတို့လုပ်မဲ့အရာတွေကိုစနစ်တကျလိလာမှတ်ပါထားပြီးသားပါ။ဒါကြောင့်လည်းပြုတ်တန်းကိုလာတာပဲဖြစ်ဖြစ်အကံဖျားဘူးသွားရင်ပဲဖြစ်ဖြစ်ဘယ်နေရာမှာဘလို့ဈေးပေးရမယ်ဆိုတာကိုကြိုတင်လေ့လာထားပြီးသားဖြစ်ပါလေ။ပို့တောင်းတော့စိတ်ဆိုးဒေါ်လာထွက်ကြပါလေ။ဒီလိုမျိုးမျိုးသားမှုတွေကနေရာအနှံ့ပြားမှာဖြစ်နေတဲ့ဆိုရင်တော့တိုင်းပြည်ကုန်သိက္ခာကြာဆင်းပြီးမြန်မာပြည်ရဲ့ခီးသွွားလုပ်ငန်းဟာအခြေအနေမကောင်းနိုင်ပါဘူး။တော်လားရှင်ခင်ဗျ။အစားခီးသွွားလုပ်ငန်းများကြောင့်သူတည်တနာလှုပ်ထားတဲ့စာရန်းနဲ့မှာတော့မြန်မာပြည်ရဲ့ခီးသွွားလုပ်ငန်းမှာရတဲ့ဝင်ငွေဟာအားရစရာမရှိတာပါဘူး။နှစ်ဘီလီယံကျော်ပဲရှိပါတယ်။သူ့ရဲ့အောင်မှာလာအိုနဲ့ ဘရူနိုင်းပဲကျန်မာတော့တယ်။ထိုင်းနိုင်ငံကတော့66ဘီလီယံနဲ့ဘီယန်နာက5ဘီလီယံရှိကြပါတယ်။အထက်မှာပြောခဲ့သလိုပါပဲနိုင်ငံသားပါပြီအလဲလာရောက်ပြီးရှိတဲ့နိုင်ငံတွေကိုလေလာကြည့်လိုက်မယ်ဆိုရင်လုံခြုံမှုနဲ့ရိုးသားဖော်ပြမှုကအရေးကြီးလာပါတယ်။မြန်မာပြည်မှာတော့နိုင်ငံသားတွေကိုလုံခြုံစွာထားဖို့ဝေးစွာမြန်မာတွေကိုယ်တိုင်ကညအချိန်မတော်လမ်းထွက်ရမှာကြောက်ရွံ့နေပါတယ်။နိုင်ငံကြီးကရှုပ်ချက်ခတ်ကုန်ပြီးဘယ်ကိုဥတည်နေမှမသိတော့ဘူး။ဝင်ကြီးချုပ်တွေကရဲစရာတွေတအားပြောင်းနေကြတယ်ဆိုတဲ့ပြည်သူလူထုရဲ့ကောက်ချက်ပန်းတွေကိုလည်းကြားနေရပါတယ်။ BNN ပြည်သူတွေကိုရေကန်ကြီးဘေးမှာညနေသည့်ထိလွတ်လပ်ပေါ်ပါစွာမပြောမြူးနိုင်ကြပါဘူး။တော်လာရှင်မြန်မာပြည်သူတွေလည်းတရားဥပဒေစိုးမိုးမှုနဲ့တိုင်းပြည်အပေါ်စေတနာထားနိုင်မဲ့စစ်ဘိုလ်ချုပ်ကြီးတွေနိုင်ငံရေးသမားတွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။